ကိုဗစ်ကပ်ဘေးကာလမလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားတွေနေရာပြန်ဖို့အတွက်လူဝင်မှုကြီးကြပ်ရေးမှာပေးဆောင်ရတဲ့တန်ကျင်းဝေကိုမလေးရှားအာဏာပိုင်တွေကလျှော့ပေါ်တတ်မှတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မမအေးပါပါကပ်ဘေးကာလမှာနိုင်ငံတွင်းတရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင် နိုင်ငံသားတွေနေရာပြောင်းရင်းနေဆိုရင်တတ်မှတ်ထားတဲ့တန်ကျင်းဝေပေးဆောင်ပြီးလူဝင်မာလာ၁၆ရက်နေ့ကနေရှေ့နှစ်ဇွန်လ၃၀ရက်အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုလိုက်ပြီးတဲ့နောက်အခုနောက်ထပ်တန်ကျင်းဝေကိုလည်းလျှော့ပေါ်ပေးလိုက်တာပါတရားမဝင်နေထိုင်သူတွေပုံမှန်ပေးဆောင်နေကြရတဲ့တန်ကျင်းအဖြစ်မလေးရှားရင်းကွင်၃၀၀တတ်မှတ်ထားတာကိုအခုအခါငားရာအထိလျှော့ပေးလို
500သူတို့သတ်မှတ်တယ်ဒီမလေးရှားအစိုးရကမလေးရှားကျောင်းကရင်းဝါဆိုရင်းဝါဆို3000ပေါ့နော်3000ဆိုတော့ဘူးမှမပြန်နိုင်ကြဘူးပထမဆုံးသူတို့ဒီကျွန်တော်တို့ passport ပေါ့နော်နိုင်ငံသားနိုင်ငံသူတို့တက်ဆိုင်တဲ့နိုင်ငံ passport တွေတက်တန်းရှိတဲ့ passport တွေဒါမှမဟုတ်လည်း passport မရှိတဲ့လူတွေကတော့သူကျွန်တော်တို့ဒီနိုင်ငံသားထောက်ခံချက် CI ပေါ့နော်အဲ့ဒါတွေနဲ့သူက online မှာအရင်ဆုံးရက်ချင်းယူရမယ်online မှာရက်ချင်းယူပြီးတော့သူတို့ရက်ချင်းရတဲ့နေ့မှာကျွန်တော်တို့ဒီ covid test တဲ့ဟိုစားပါလေ safety test စာရွက်ရဲ့အတန်းရှိတဲ့ passport ရဲ့ number ထောက်ခံစာရဲ့နောက်တစ်ခုကဂျန်ငွေက500သူတို့ဂျန်ကြီးကိုပုံပေါင်းပေါ့နော
်ဟုတ်ကဲ့
ပုံပေါင်း500အဲ့ဒါနဲ့သူတို့လက်ပွေပေါင်းရမယ်သူတို့သူရဲ့လာဘကရုံးပါပေါ့နော်ကိုယ်တိုင်သွားရမယ်14ရက်ပြည့်မှပြန်ရမယ်တော့လေအဲ့ဒီလက်ပွေပေါင်းနေတဲ့အခါမှာလေလက်မှတ်လက်ပါရမယ်14ရက်ပြည့်ပေါ့14ရက်ပြည့်မကျော်သေးရဘူးပေါ့အဲ့ဒီလေလက်မှတ်ပါတခါလည်းပြရမယ်
ဒံရင်းငွေ short ပေါက်ပေးလိုက်ပြီမဲ့နေရာပြန်မဲ့မြန်မာနိုင်ငံသားတွေအနေနဲ့လေရင်စရိတ်နဲ့ဆေးစိတ်ရမှာကွန်ကြစည်းတွေကိုပေးရမှာဖြစ်တယ်လို့လည်းပြောပါရယ်မလေးရှားအာဏာပိုင်တွေကဒံရင်းငွေ short ပေးလိုက်တဲ့အတွက်နေရာပြန်မဲ့သူတွေအကုန်ကြတက်တာမှာဖြစ်ပြီမဲ့မြန်မာနိုင်ငံသားတွေတာမကတခြားမလေးရှားရောက်နိုင်ငံသားတွေအများအပြားနေရာပြန်ဖို့ကြိုးပမ်းနေကြတာကြောင့်လက်တွေ့မှာအခက်အခဲနဲ့ကြံ့ကြာမှုတွေရှိနိုင်တယ်လို့လည်းဦးတန်းထွန်းကပြောပြပါရယ
်နောက်တစ်ခုကသူတို့ online ကနေပြီးတော့ပဲရက်ချင်းယူရမယ်မပြောမြန်မာနိုင်ငံတနေငယ်နဲ့လည်းမဟုတ်ဘူးနိုင်ငံပေါင်းစုံသွားဆိုတော့အဲ့မှာလည်းကြံ့ကြံ့မှုရှိနေတယ်။အဲနောက်ပြီးအခုလင်းလက်မှတ်ရဖို့ဆိုတာကလည်းဒီတန်ယုံမာကသူ့ဥစားပေါ့နော်ဆောက်မှတ်ပုံတင်တာဆောက်ပါတင်ထားတဲ့လူတွေကလင်းငါ6000ကရှိနေတယ်ဆိုတော့အဲ့ဒါချက်ချင်းသွားပြီးဆောက်ပြီးတော့ချက်ချင်းရဖို့ကမလွယ်ဘူးထင်တယ်လေ။နည်းခက်ခဲတွေကြံ့ကြံ့မဲ့သဘောတွေရှိတယ်။ဟုတ
်
ကဲ့။လင်းဖလက်ကဘုကကယ်ဆယ်ရေးလင်း flight ပဲရှိရဆိုတော့ခက်ခဲတွေရှိကြမှာပါအဲ့ဒါတွေရတော့
မလေးရှားနိုင်ငံမှာခန့်မှန်းကျင်မြန်မာနိုင်ငံသား9သိန်းခွဲလောက်ရှိနေပြီးကိုဗစ်ကပ်ရောဂါကာလမှာစားဝတ်နေရေးနဲ့အလုပ်ကိုင်အခက်အခဲတွေကြောင့်ကိုအဆုံးစီရင်ခဲ့သူတချို့ရှိခဲ့သလိုတရားဝင်ရောတရားမဝင်ပါနေရပြန်ဖို့ကြိုးစားကြသူတွေလည်းရှိပါတယ်အခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတိုင်းရင်းကိုစရင်ပေးသွင်းထားသူတပေါင်းကျော်ရှိနေပြီးမကြသေးခင်ကစလို့ထိမ့်သိရေးစခန်းကလူတချို့ကိုပြန်ပို့ပေးခဲ့တာတွေလည်းရှိပါတယ်ရှင်ကျမမအေးအေးမှာသတင်းပေးပို့နေတာပါ